ကျချင်းဒီတစိကတ်ထားတဲ့ရင်ကိုဒုတိယအကြိမ်အပြစ်ခံအာဏာနဲ့ပတ်သက်လို့ MNDAA ကိုကန့်လက်နက်ကင်တပ်ဖွဲ့ကသူတို့ပြစ်ခတ်တိုက်ခိုက်တာမဟုတ်ကြောင်းညင်းဆိုလိုက်ပါတယ်။ဒါ့အပြင်ကိုကန့်ဒေတာတိုက်ပွဲဟာအချုပ်အချာအာဏာနဲ့မပတ်သက်ပဲတိုင်းရင်းသားဒေတာကိုပိုင်အုပ်ချုပ်ခွင့်ရရည်ပြဿနာသာဖြစ်တယ်လို့လည်းကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်ပ ရင်ရင်ဒုတိယအကြိမ်ပြစ်ခတ်တိုက်ခိုက်ခံရပါတယ်။လောင်ထန်နဲ့ချင်းရွှေဟော်ကြားချင်းရွှေဟော်နဲ့ဆိုရင်၃မိုင်အကွာကွမ်လုံမျိုးနဲ့၁၆မိုင်အကွာမှာတိုက်ခိုက်ခံရတာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေတရင်းတော့တွေအပါအဝင်လူ၅ဦးတန်ရာရခဲ့ပါတယ်။အခုလိုချက်ချင်းကြီးတစိတ်ကတ်ထားတဲ့ရင်ထပ်ပြီးအပြစ်ခံရတာနဲ့ပတ်သက်လို့ကိုကန့်တက်တွေဘက်ကမဟုတ်ကြောင်းMNDAA ကိုကန့်လက်နက်ကင်တက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOE ကိုပြောပါတယ်
။ကျွန်တော်ဒီ MNDAA အနေနဲ့လုံးဝချက်ချင်းကြီးရေနံကိုပြစ်ခတ်တာလည်းမရှိပြစ်မှာလည်းမဟုတ်ဘူးခင်ဗျ။ MNDAA အနေနဲ့ကျွန်တော်ဒီပြင်းပြင်းထန်ထန်သတ်မှတ်ထားရှိပါခင်ဗျ။ပြည်သူလူထုကိုဝန်ထုတ်ဝန်ပူးမဖြစ်စေရပြီးတော့ပြည်သူလူထုကိုနှိမ့်ဆက်ညှဉ်းပန်းခြင်းမပြုလို့ရတက်ဖြတ်တာတော့မဖြစ်နိုင်ပါဘူးခင
်ဗျ။ဒါဆိုရင်ပထမတစ်ခေါက်ကချက်ချင်းကြီးကိုအပြစ်ခံရတော့ကလည်းကိုကန့်တက်တွေဘက်ကပြစ်တယ်လို့ဆွဆွဲထားရရှိပါတယ်။မြမစစ်တပ်သုံးနေရင်နဲ့မှားပြီးတော့အပြစ်ခံလိုက်ရတယ်လို့ပေါ့နော်။မျက်မြင်တက်တွေရဲ့ပြောဆိုချက်တွေကိုကိုကပြီးတော့သုံးတက်သူတွေလည်းရှိပါတယ်ရှင်။အဲ့ဒါဟုတ်ပါလားရှင်
။မရှိမဟုတ်ပါဘူးဗျ။ကျွန်တော်အဲ့ဒီကနေပတ်သက်ပြီးတော့လည်းရှင်းပြပြပြီးပါခင်ဗျ။ဒီလောက်ကန်ကနေတောက်လျှောက်ချင်းရွှေဟော်ကြီးကဘုမတမတော်ကနေပြီးတော့မှာတော်ရအဲ့မှာသင်နေထားပါခင်ဗျအောက်ဆိုးရပါခင်ဗျကျွန်တော်လမ်းတစ်ဖက်တစ်ချက်ကိုကက်ချင်တော့ကတ်လို့မရပါဘူးခင်ဗျအဲ့တော့ကျွန်တော်ပြစ်ခွင့်လည်းမရှိပါဘူးခင်ဗ
ျအခုဒီကိုကန့်ဒေတာတဝိုက်နှစ်ဖက်တိုက်ပွဲတွေဖြစ်နေတော့စစ်ပြေးဒုက္ခတွေတွေဘေးလို့ရကိုထွက်ပြေးနေရတာလည်းတွေ့ရပါတယ်ရှင်အခုဒီနောက်ဆုံးဒုက္ခတွေတွေရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဒီလောက်ကမြို့မှာတော့လူတွေတိတ်မရှိတော့ဖြစ်သွားတယ်ပြောတယ်ကျန်တော့တို့တော့မထွက်ရဘူးအပြင်ကတော်ကတော်တော်ကတော်လူငယ်တိုင်းဖြစ်တယ်ကွာအခုကျတော့ရွာထိရောက်သွားတယ်ရွာသွားပြီးတော့ဖြစ်တယ်ပြီးတော့ပစ္စည်းတွေယူတယ်တံပိုးရှိတာဟောမရှိတာဟောမြင်နေရအောင်ကြီးလဲရှုပ်တယ်ဥပမာမနေ့ကစနေနေ့တိုက်ပွဲသွားမှာပေါ့အဲ့တော့ဆိုယူချားဖန်ဆိုတဲ့ရွာကိုကွာတော်ကဖြစ်စီအောင်ပဲကျောင်းလေးလည်းမြေချုပ်ပြန်တာပဲကြအဲ့တော့ရွာတွေရွာသူရွာသားတွေဖြစ်ပြီးတာတော်များပါတယ်ကျွန်တော်တက်ဆွဲထားတဲ့နေရာနဲ့ကျွန်တော်လက်လမ်းမီတဲ့ရွာကြီးဆိုရင်ဆိုတော့ဒီအဲ့မှာပြိမိတဲ့လူကြီးရှိတယ်ကျွန်တော်ကတက်နိုင်ပြတော့တော့ကဲထုတ်ပါတယ်ဆိုတော့တက်သွားပြီးတော့ကာကွယ်ပေးပြီးတော့ပေါ့နော်ကဲထုတ်တယ်တရုတ်ပြည်မဆက်တီကျွန်တော်ပို့လို့ရပါတယ်ဒါပေမဲ့တရုတ်ပြည်ဖက်တော့ကျွန်တော်ရင်ပေါ်သုံးလုံးဝသွားလို့ရတော့ရင်တရုတ်ဖက်နေဖမ်းတယ်ပါခင
်ဗျာဖေဖော်ဝါရီလ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့ကိုကန့်ဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကာကွယ်ရေးဦးစီးချုပ်ယုံကြီးဒုတိယဗိုလ်ချုပ်ကြီးညာထူးဦးကတော့ပြီးခဲ့တဲ့သတင်းပတ်ထဲချက်ချင်းကြီးကပထမဆုံးအကြိမ်အပြစ်ခံရတာဟာကိုကန့်တင်းဆောင်အဖွဲ့ရဲ့လက်ချက်ဖြစ်ပြီးဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်အခုကိုကန့်တိုက်ပွဲဟာအချုပ်အခြာအာဏာကိုထိပါလာတာဖြစ်လို့မြန်မာစစ်တပ်အနေနဲ့အစွမ်းကုန်ကာကွယ်သွားမှာဖြစ်တယ်လို့ပြောပါတယ်။ကိုကန့်တပ်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အချုပ်အခြာအာဏာကိုထိပါတဲ့ပြဿနာမဟုတ်ဘဲတိုင်းရင်းသားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ရရည်ပြဿနာသာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါရယ
်အခုတိုက်ပွဲတော်မှာတို့အချုပ်အခြာအာဏာနဲ့ပတ်သက်တယ်ဆိုတော့ပြောတာကိုကြည့်တော့တို့ဒီဒီလူထုရဲ့အာယုံကိုတို့လွဲကျင်တယ်နဲ့ကြည့်တယ်ဆက်ဆိုတော့လေမြန်မာနိုင်ငံ135မြို့တော်တိုင်းနာတွေကသူတို့ပါလို့ဆက်ဟိုးအရင်ကတည်းကတို့ဒီကိုကတိုင်းနာတိုင်းဟာမိမိကိုယ်ကိုမိမိမြန်မာနိုင်ငံသားလို့သတ်မှတ်ချက်ပါခင်ဗျအဲ့လိုလဲခံယူပါခင်ဗျပြီးတော့ဒီကုကဒေတာဟာမြန်မာနိုင်ငံရဲ့တစိတ်တစ်ပိုင်းကဒေတာဆိုတာဟိုးအရင်ကတည်းကလူတိုင်းအဲ့လိုသတ်မှတ်ပါတယ်နားလည်ပါတယ်ကျွန်တော်ဘယ်တော့မှလည်းဒီတော်စုကြီးကနေခွဲထွက်မဲ့လူမဟုတ်ပါဘူးခင်ဗျအဲ့လိုစကားပြောလဲမပြောခဲ့ဘူးပြီးတော့နောင်လဲကျွန်တော်လုပ်ဆောင်မှလည်းမဟုတ်ပါဘူးခင်ဗျအဲ့တော့အချို့အချာအာဏာနဲ့တော့လုံးဝမပတ်သက်ပါဘူးခင်ဗျ
ကိုကန့်ဒေတာတိုက်ပွဲတွေနဲ့ပတ်သက်လို့တီထောင်စုလွှတ်တော်နိုင်ကသူရဥွှေမန်းကလည်းဖေဖော်ဝါရီလ19ရက်နေ့ကကိုကန့်လောက်ကိုင်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နီနိုင်က Kongjan Mesanani, Tidulodo Guzale, Ujan Dewin, Shampine Mesanani, Masatika, Nudalodo Guzale, Ulu Que Shirune, Dreson Sunigare, Diwari Jow, Dokayokere, Gokan Piduri, Boabiale, Tutau Ye Dre, Tunine, Swankong, Josa Sangue, Dame Lule, Dura Ushimanga, Josugevarishi.